မြမဆစ်ဆိုးရွားကကျင်းပဖို့ရှိတဲ့လူမှုဆန္ဒခံယူပွဲနီးကပ်လာတာနဲ့များအာဏာပိုင်တွေဘက်ကအတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းနဲ့စီးတဲ့အသံတွေကလည်းဇက်တိုက်ဆိုသလိုပဲကြားနေရပါတယ်။အခုနောက်ဆုံးဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကမြို့နယ်စီယုံရေးမှူးတဦးကိုအာဏာပိုင်တွေကနေပြီးတော့ဖမ်းဆီးအရေးယူတာတွေလုပ်ခဲ့ပါသေးတယ်။အပြည့်အစုံကိုစုံစမ်းထားတဲ့ကိုအောင်လွန်ကဆက်ပြီးပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါ။ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုဖန်နာစီရီဆက်လက်ရှိနေရမှာအခုနောက်ဆုံးရန်ကုန်မြို့အလုံးမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD တွဲဖက်တွင်မှုကိုမျိုးညွန့်ကိုအာဏာပိုင်တွေကခေါ်ယူထိန်းသိမ်းခဲ့ပြီးအခုဆိုရင်ထောင်နှံအဖြစ်ဖြစ်ရေးယူရတဲ့အထိလောက်ခဲ့တာပါ။တင်းလာနေမနဲ့စောပိုင်းကမိသားစုနေအိမ်မှာရောက်နေတော့အစည်းမတိုင်လို့ဆိုရဲဆွဆွဲချင်းနဲ့သူ့ကိုဖမ်းဆီးရေးယူခဲ့တာလို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပြပါရတယ
်။အလုံးမြို့နယ်ကတွဲဖက်တွင်မှုကိုမျိုးညွန့်အရင်တော့တော့လူငယ်ပေါ့နော်။အခုဘဟုမှလည်းသူကအမြဲတမ်းလူငယ်အထောက်အကူပြုမလို့အမြဲတမ်းလာတယ်။အဲသူကမနေ့ညကအဲသူငိုနေတဲ့အိမ်ပေါ့အခုသူ့တကောင်စင်းကအဲတကောင်ကိုရောက်နေတာပေါ့နော်အမင်းနဲ့တူတူသူကအဲ့ဒီမှာညနှစ်နာရီဝင်ဖမ်းတယ်အဲ့စင်းမတိုင်ဟုတ်နေဒီကနေ့သူ့ကို2015ရက်ချတယ
်ဒီလိုအစင်းတိုင်မှုပြက်ကွက်လို့အာဏာပိုင်တွေကဖမ်းဆီးရေးယူခဲ့တာဖြစ်ပေမဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ကိုမျိုးညွန့်ရဲ့မကြသေးရင်ကကာလတွေအတွင်းလောက်ကိုင်းနေတဲ့နိုင်ငံရေးလှုပ်ရှားမှုတွေကြောင့်သာအခုလိုရေးယူခံရတာလို့ဦးညံဝင်းကယုံကြည်ထားတာပ
ါ။ဒါကတော့အကြောင်းရှာတာပေါ့ဗျာ။အကြောင်းရှာတာပေါ့။အဓိကတော့အခုကာလမှာကိုမျိုးညွန့်ရဲ့လှုပ်ရှားမှုပေါ်မှာအခြေကျပြီးတော့အကြောင်းရှာပြီးတော့အခုလိုအန်စီတန်ချတယ်လို့ကျွန်တော်တို့တော့ဒီလိုပဲမြင်ပါတယ်။ကိုမျိုးညွန့်ကကျွန်တော်ကြားရသလောက်သူကအခုဒီသူတို့ပန်ကြားချက်ကိုသူကိုပိုင်တီးကြအဲသူကအဆောင်တရားလောက်ဝယ်ပြီးတော့အဲလှုပ်ရှားတယ်ပေါ့နော်ဟိုပြန့်ဝေတယ်ပေါ့အဲ့ဒီသဘောကျွန်တော်တို့ကြားရတယ်ဟိုအဖွဲ့ချုပ်အနေနဲ့မြို့နယ်စီယုံရေးအဖွဲ့နဲ့ဆောင်ရွက်တာသတ်သတ်သူ့ကိုပိုင်ကိုတော့သူကအဲ့လိုဆောင်ရွက်တယ်ဒါတွေအတွက်သူ့မှာသူ့ကိုစောင့်ကြည့်ခံရတယ်လို့ကျွန်တော်တို့အဲ့လိုကြားရတယ
်မကြခင်မြမဆေးဆိုးရကကျင်းပပေးမဲ့လူမှုဆန္ဒခံယူပွဲမှာကန့်ကွက်မဲတွေပေးကြဖို့NLD ကထုတ်ပြန်ထားတဲ့ကြေညာချက်ကိုတက်တက်ကြွကြွလိုက်လံပြန့်ဝင်နေတာမို့အာဏာပိုင်တွေကအရေးယူအဖြစ်ပေးတာခံခဲ့ရတာဖြစ်တဲ့အကြောင်းဦးညံဝင်းကပြောပြခဲ့တာပါ NLD ကတက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေရှိနေတဲ့အထက်ကဒါနောက်ဆုံးဖြစ်ရလို့ဆိုရမှာပါဒီလာဇန်းပိုင်းတို့ကလည်းရန်ကုန်တိုင်းတင်ငန်းကျွန်းမြို့နယ် NLD ဥက္ကဋ္ဌဦးတင်မြနောက်လူငယ်စည်းရုံးရေးမှုကိုအောင်ထွန်းတို့ကလည်းနေအိမ်တွေမှာဖမ်းဆီးခံခဲ့ရပါတယ်အဲ့ဒီမတိုင်ခင်တုန်းကလည်းတင်ငန်းကျွန်းမြို့နယ်တွေက NLD လူငယ်6ယောက်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါသေးတယ်ဒီလို NLD ဖွဲ့ဝင်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားရေးယူနေတာဟာဒီမိုကရေစီပေါ်ဆောင်ပါမယ်လို့အာဏာပိုင်တွေရဲ့ပြောဆိုချက်နဲ့ကွဲလွဲနေပါတယ်လို့လည်းဦးညံဝင်းကမှတ်ချက်ပေးပါတယ်
။သူတို့ကဒီမိုကရေစီဆောင်ရွက်မယ်လို့ပြောမလို့ဒီမိုကရေစီလက္ခဏာတစ်စုံတစ်ယောက်ကိုမှမပြဘူး။မပြတဲ့အပြင်ကိုဒီမိုကရေစီအရရတိုက်တဲ့အခွင့်အရေးလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တွေကိုလည်းအနောက်ချက်တွေအများကြီးပေးနေတယ်လို့ကျွန်တော်အဲ့လိုပြောချင်ပါတယ်။
NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းပါလာလူဆိုသလိုပဲ NLD ဖွဲ့ဝင်တွေပါဝင်အတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေအပေါ်ဖမ်းဆီးရေးယူမှုတွေဇက်တိုက်ဆိုသလိုရှိနေတဲ့အပေါ်လူခွင့်ရေးလှုပ်ရှားနေသူတွေကစိုးရိမ်ပူပန်ကြတဲ့အသံတွေကိုလည်းကြားနေကြရတာပါဒီလာဇမ်းမိုင်းတော့ကလည်းနိုင်ငံတကာလူချင်းချမ်းသာခွင့်ဖွဲ့ Amnesty International ကအခြေခံဥပဒေတရက်ကိုအတည်ပြုနိုင်မှုအတွက်မြမစစ်စိုးရကမေလ10ရက်နေ့မှာကျင်းပဖို့ရှိတဲ့ဆန္ဒခံယူပွဲနီးကပ်လာလေလေဖိနှိပ်မှုတွေပုံမများပြလာလေလေဖြစ်မှာကိုစိုးရိမ်မခင်ဖြစ်ရပါတယ်လို့ပြောဆိုထားတာပါခင်ဗျာ
ကိုအောင်လွင်ဦးဖြစ်ပါတယ်မြန်မာနိုင်ငံနောက်ဖက်ရခိုင်ပြည်နယ်စစ်တွေမြို့မှာလည်းတကြံကာလအတွင်းဆန္ဒခံယူပွဲမှာကန့်ကွက်မဲ့ပေးကြဖို့လှုံ့ဆော်ကြသူအနည်းဆုံး20ကျော်ကိုအာဏာပိုင်တွေကဒီရက်ပိုင်းမှာပဲဖမ်းဆီးခဲ့တယ်လို့ NLD နဲ့တက်ကြွလှုပ်ရှားသူနိုင်ငံရေးအတိုင်းဝိုင်းကပြောပြကြပါတယ်ဖမ်းဆီးခံရသူတွေရဲ့နောက်ဆုံးအခြေအနေအသေးစိတ်ကတော့အတိအကျမသိရသေးပါဘူးရှင်